ချမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာအဓိကအနေနဲ့အစိုးရတပ်မတော်ချမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC ချမ်းပြည်တိုးတက်ရေးပါတီ SSPP SSC TNL တအားပလောအဖွဲ့စတဲ့လက်နက်ကင်တွေလှုပ်ရှားနေတဲ့နယ်မြေတွေမှာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲတိုက်ပွဲတွေကြောင့်ဖွက်ပြေးလာသူတွေရှိနေတယ်လို့ကြောင်မဲအမှတ်နဲ့မဲဆန္ဒနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုင်းထွန်းညံကပြောပါတယ်သူအဆိုအရစစ်ပေးဆောင်ရွာနှစ်ရွာရှိတယ်လို့ပြောပါတယ
်လွန်ခဲ့တဲ့ပတ်ကတိုက်ပွဲဖြစ်တော့ဖက်ပြေးလာတဲ့ချုံကြီးရောအုပ်စုကချုံဟောင်းဆိုတာအဲ့ဒါအလူကြီးတရာကျော်လောက်ရှိတယ်အဲ့ဒါကကြောင်မဲမြို့အမှတ်ရှိအကွက်မှာကျွန်တော်ဒုက္ခစစ်ပေးဆောင်နေတဲ့သူရောက်နေတယ်နောက်လွန်ခဲ့တဲ့9ရက်လောက်ကပဲနောက်နဲ့နှစ်မန်းဆိုတဲ့ရွာလေလူကြီး60ဝန်းကျင်လောက်ရောက်နေတယ်။အဲ့ဒီကောပေါ့နော်။ဖုန်းကြီးကြောင်ဖုန်းတော်ကြီးကြောင်နှစ်ကြောင်မှာကျွန်တော်တို့အနေအားချထားတယ်။ခုကတော့တိုက်ပွဲမဖြစ်တော့ဘူး၄-၅ရက်ချိန်နေကောင်းမယ်ဆိုရင်တော့နောက်3-4ရက်လောက်ပြန်နိုင်တဲ့အနေအားရှိတယ်ပေါ့နော်
။ဖြစ်ပွားနေတဲ့တိုက်ပွဲတွေထဲမှာအောင်းဆရာအကောင်ဆုံးကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင် SSPP SSA နဲ့ RCSS SSC ရှမ်းတပ်ဖွဲ့ချင်းဖြစ်ပွားနေတဲ့တိုက်ပွဲတွေဖြစ်ပါတယ်။ဒီတိုက်ပွဲတွေရပ်တန့်မှုအတွက်ရှမ်းလူမှုရေးဘာသာရေးအဖွဲ့အစည်းတွေအပြင် SNL ပါတီလိုရှမ်းနိုင်ငံရေးပါတီတွေကလည်းတောင်းဆိုနေကြတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပြည်တော်စု Institute ကဥက္ကွန်ဆိုင်ပြောတာက
ဘုံကြီးတို့ဟောတော့တန်ငါတို့အပါအဝင်အားလုံးမိုင်းမွတ်တက်ပုတ္တန်ရှိတယ်။တိုက်တွန်းနေတဲ့ကြားတွေကလည်းတခါလေဒီဟိုအတန်ငါတပါးကလည်းဒီတနအပြည့်ခံမဲ့လောက်ကြံခံပြီးတော့ဒီပြောင်းလဲသွားတယ်ကြာနော
်။ဟုတ်ကဲ
့။အဲ့ဒီတော့ပို့ပြီးတော့မှနာမလည်းနိုင်ဘူးပုံပြမမှရှုပ်ထွေးတဲ့တဘောကရှိလာတာပေါ့ဗျာနော
်ဟုတ်ကဲ့ခင်ဗျာ
အဲဒီတော့ဒီကျွန်တော်ထင်တာအကောင်းဆုံးကတော့နှစ်ဖက်စလုံးတွေ့ပြီးတော့မှသီသီချာချာမေးကြမြန်းကြသီသီချာချာနားထောင်ကြဖို့ပါပဲတိုက်တွန်းတဲ့အထက်မှာလည်းကျွန်တော်တို့လည်းပါပါတယ်အဲသို့တော်လည်းပဲသူတို့ကဘာကြောင့်လက်မခံဘူးဆိုတာတော့ကျွန်တော်တို့နားမလည်ဘူးပေါ့ဗျာ
ဥက္ကွန်ဆိုင်ပြောပြသွားတာပါအခုလိုနိုင်ငံရေးပါတီတွေဘာသာရေးနဲ့လူမှုရေးအဖွဲ့အစည်းတွေကတိုက်တွန်းပေမဲ့တွစ်ဆုံဆွေးနွေးမှုတွေပြုလုပ်တိုင်းတိုက်ပွဲတွေပိုပြီးဖြစ်ပေါ်လာတယ်လို့ဆိုပါတယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညံပြောပြတာက
၄ချိန်ပေါ့နော်လက်ဝဲ၄ချိန်တွစ်ဆုံခဲ့ပြီလားတွစ်ဆုံပြီးဒီကိစ္စတွေကိုဒီလိုဖြစ်ပွားနေတာကိုရက်ဆိုင်ဖို့ဒီပြည်သူလူထုတွေတိုင်းနဲ့နားတယ်ဒါမို့တွစ်ဆုံရင်တိုက်ပွဲတွေပိုများလာတော့တို့တရားဝင်26ရက်နေ့ကစထပ်ပြီးတော့တောင်းဆိုတာပေါ့နော်ဒီပေါ်ချိုးကြီးရစေရပြီးတော့ပေါ်ချိုးကြီးပန်ဖရေပေါ့နော်သူတို့ကဥပတောင်းဆိုပြီးတော့တွေ့ဆုံဆွေးနွေးတော့အဖြေချဖို့ပေါ့နော
်စိုင်းထွန်းညံပြောပြသွားတာပါတကယ်ကချမ်းပြည်မြောက်ပိုင်းကအခြေအနေတွေဟာရှုပ်ထွေးမှုတွေရှိနေပြီးအခုလိုတိုက်ပွဲတွေဖြစ်ပွားအောင်သွေးထိုးလှုံ့ဆော်မှုတွေရှိတယ်လို့ယုံကြည်သူတွေလည်းရှိပါတယ်အဓိကကတော့ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSC အဖွဲ့ကိုအစိုးရတက်မတော်ဘက်ကသွေးထိုးပေးနေတယ်လို့ယုံကြည်နေကြတာပါ
ဟုတ်ပါတယ်ဒီဥစ္စာကတော့ရှိတာလည်းတော့သိကြပါတယ်เนาะသို့တော်လည်းပဲဒီအဓိကကတော့ကျွန်တော်ခင်တယ်ကာယကံရှင်နေပုံမှာမဟုတ်သေးပါလေဥပမာဆိုတော့ဒီ RCS ကိုတစ်ဖက်ကလည်းပြောနေတယ်ဒီတက်မတော်နဲ့ပေါင်းပြီးတော့မှဒီလိုလှုပ်ရှားတယ်ပေါ့ဗျာเนาะတစ်ဖက်ကလည်းတက်မတော်က RCS ကိုတိုက်နေကြရောဒီဥစ္စာကိုဘာဖြစ်လို့တည်တည်ချာချာနဲ့နဲ့ချက်ချက်ဟိုမကြည့်ကြပါနဲ့ဘာဖြစ်လို့အတိုက်နေတာလဲ
ဥက္ကွန်ဆိုင်ပြောပြတော့တာပါ RCSS SSC နဲ့တက်မတော်ကြားမှာလဲတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကင်းမဲ့နေတာလဲအထင်အရှားတွေ့ရတယ်လို့သုံးသပ်သူတွေကပြောနေကြပါတယ်ခင်ဗျာ